ရခိုင်ပြည်နယ်မြောက်ပိုင်းမောင်နှံမြို့နယ်မှာစစ်ကောင်စီတပ်စခန်းတွေကိုအာရခတပ်တော် A ကတခုပြီးတခုသိမ်းပိုက်နေသလိုမြို့တွင်းမှာချေကုပ်ယူထားတဲ့စစ်ကောင်စီတပ်နဲ့ရိုဟင်ဂျာအကြမ်းဖက်အဖွဲ့ကြီးတွေကိုရှင်းလင်းနေတယ်လို့အာရခတပ်တော် A ပြောခွင့်ရခိုင်ဒုခက VOA ကိုပြောပါတယ
်။ဒီမောင်တို့မြို့ထဲမှာတော့တိုက်ပွဲတွေကဆက်လက်ပြီးတော့ဟိုပြင်းထန်နေတာရှိတယ်။အဲ့ဒီမှာဒီမွတ်စလင်ဒီအကြမ်းဖက်အဖွဲ့အစည်းတွေနောက်ဒီအကြမ်းဖက်စစ်ကောင်စီကသင်တန်းပေးထားတဲ့မွတ်စလင်လက်နက်ကင်တွေနောက်ဒီစစ်ကောင်စီတပ်ဖွဲ့တွေပူးပေါင်းပြီးတော့မှဒါတချို့နေရာတွေမှာသူတို့ဟိုအခိုင်အမာနေရာယူပြီးတော့မှခုခံနေတာရှိတယ်။အဲ့ဒီမှာဒီတချို့ပြည်သူတွေကိုသူတို့ဒီဖမ်းဆီးထားပြီးတော့မှလူသားတိုင်းကလှုပ်ထားတာတွေလည်းဆက်လက်ပြီးတော့ရှိနေသေးတယ်။ဟိုဒါကြောင့်မို့လို့ကျွန်တော်တို့ကဒါအပြင်းမဲ့ပြည်သူတွေအသက်ဆုံးရှုံးမှုမရှိရအောင်ဒါစနစ်တကျတတိထားပြီးတော့မှကျွန်တော်တို့ဒါရှင်းလင်းရေးတွေဆက်လုပ်နေရတာဖြစ်ပါတယ
်။စစ်ကောင်စီကလေကြောင်းကနေတောက်လျှောက်တိုက်ခိုက်နေပေမဲ့မြေပြင်မှာရှိနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့ရိုဟင်ဂျာလက်နက်ကင်တွေအသေးအပြောက်များလာတယ်လို့လက်နက်ချအလင်းဝင်တာတွေနဲ့လက်နက်ထည့်ရန်အများအပြားဖမ်းဆီးရမိတာတွေရှိနေတယ်လို့လည်းခိုင်ဒုခကဆက်ပြောပါတယ်။
စစ်ကောင်စီဘက်ကတော့သူတို့ဒီလေကြောင်းကတော့ဒါနေတိုင်းလာပြီးတော့ဒါမယမနာတိုက်ခိုက်နေတာရှိပါတယ်ဆိုတော့ဒီအဲ့ဒီမှာဒရုန်းနဲ့တိုက်ခိုက်မှုတွေလေကြောင်းတိုက်ခိုက်မှုတွေနောက်ဒီလက်နက်ကြီးနဲ့ပစ်တာတွေအဲ့ဒါတွေကတော့သူတို့တောက်လျှောက်လုပ်နေတာပါဆိုတော့ဒီအခုကဒီကျွန်တော်တို့ဒီမောင်တို့မျိုးထင်းမှာရှိတဲ့ဒီအကြမ်းဖက်စစ်ကောင်စီနဲ့ဒီသူ့ရဲ့မဟာမိတ်တွေဖြစ်တဲ့ဒီမွတ်စလင်လက်နက်ကင်အဖွဲ့အစည်းတွေကိုကျွန်တော်တို့ကဒီဆက်လက်ပြီးတော့မှရှင်းထုတ်နေတာဖြစ်ပါတယ်ဆိုတော့အဲ့ဒီမှာတိုက်ပွဲတွေကတော့ဆက်ပြီးတော့ဖြစ်နေတယ်ဟိုထွက်ပြေးလွမ်းမြောက်နေတဲ့ဒီရန်သူတွေကိုလည်းပဲကျွန်တော်တို့ကဒါလိုက်လံပြီးတော့မှရှင်းမုံနေတာရှိတယ်ဆိုတော့ဒီအဲ့ဒီမှာလက်နက်ရှာတဲ့သူတွေလည်းရှိတယ်ဗျဆိုတော့ဒီရန်သူအလောင်းတွေလည်းကျွန်တော်တို့ဒါယာရှိပြီးတော့မှဒါတင်းစီရမိတာရှိတယ်လက်နက်ခရမ်းမီးရောက်တွေလည်းတင်းစီရမိတာရှိတယ်
တဆက်ထဲမှာပဲမောင်နှံမျိုးနဲ့အတွင်းမှာထွက်ပြေးနေကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုလိုက်လံချေမုန်းနေတယ်လို့စစ်ကောင်စီရဲ့လက်ကျန်တပ်စခန်းတွေကိုလည်းအေအေကထိုးစစ်ဆင်တိုက်ခိုက်နေတာပါမောင်နှံမှာအခုလိုတိုက်ပွဲတွေပြင်းထန်နေကြကြောင်းဒေသခံတချို့တေဆုံးတာတွေလည်းရှိနေတယ်လို့မျိုးတွင်းပိတ်နေသူတွေလည်းရှိနေပါတယ်အေအေကတော့ဒီလအတွင်းမှာပဲတောင်းနဲ့ချီတဲ့မျိုးကန်တွေကိုတိုက်ပွဲတွေကြားကနေကယ်ထုတ်ထားတယ်လို့ထုတ်ပြန်ထားတာရှိပါတယ်အခုလိုနှစ်ဖက်တပ်ပွဲတွေပြင်းထန်နေတာဟာမောင်တော်တခုလည်းမဟုတ်ပါဘူးရခိုင်တောင်ပိုင်းကတန်တွယ်နဲ့ကွားမြို့နယ်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေတာလားနဲ့ချီရှိနေပြီဖြစ်ပါတယ်တန်တွယ်မြို့နယ်မှာတော့စစ်ကောင်စီတပ်စခန်းအများပြားနဲ့မြို့ပေါ်နေရာတွေကိုအေအေကတိမ့်ပိုက်ထားနိုင်ပြီးငပလီကန်းကြီးကရေတပ်တခုသာကြန့်ရှိတော့တယ်လို့ခိုင်တုခါကဆက်ပြောပါတယ
်ဟိုဒီတန်တွယ်မြို့နယ်ဘက်မှာတော့ဒီနောက်ဆုံးကြန့်တဲ့ဒီမောင်ရွှေလေးဒီကွင်းဝိုင်းရေတပ်စခန်းတဝိုက်မှာတော့ကျွန်တော်တို့တိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေတယ်ရန်သူဘက်ကလည်းပဲဟိုကြီးရည်လေးအလုံးပေါင်းပြီးတော့မှသူတို့ဒါပြင်းပြင်းထန်ထန်ခုခံနေတာရှိတယ်အခုဆိုလို့ရှိရင်တော့သူတို့ဒီရေတပ်ကနေပြီးတော့တင်းပေါ်ဒီချီစီအောက်စုကနေပြီးတော့မှသူတို့ဒီတောက်လျှောက်လှမ်းပြီးတော့မှလက်နက်ကြီးတွေနဲ့ပစ်နေတာရှိတယ်လေတပ်ကလည်းပဲသူတို့လာပြီးတော့ဒါဘုံကျဲတိုက်ခိုက်မှုတွေတောက်လျှောက်လုပ်နေတယ်နောက်ဒီကွာမျိုးနေဘက်ကလည်းပဲသူတို့လက်နေကြီးပြစ်ကူတွေပေးနေတာရှိကြဗျ။အဲ့ဒီဒီကွာမျိုးနေထဲမှာလည်းဒီကျွန်တော်တို့ချင်းတလီမျိုးတဝိုက်ပေါ့နော်။အဲ့ဒီဘက်မှာဒီအကြံဖဲစစ်ကောင်စီတပ်တွေနဲ့ကျွန်တော်တို့ဒီအရခတပ်တို့ကြောင့်မှတိုက်ပွဲတွေဆက်လက်ပြီးတော့ပြင်းထန်နေတာရှိကြ။
ရခိုင်ပြည်နယ်အတွင်းလက်ရှိဖြစ်ပေါ်နေတဲ့တိုက်ပွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ AA အကြားပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကတည်းကတိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးရခိုင်မြောက်ပိုင်းကမြို့နယ်၈ခုနဲ့ရခိုင်တောင်ပိုင်းကရန်တဲမြို့နယ်တို့ကို AA ကတိုက်ပိုက်ထားပြီးဖြစ်ပါတယ်။လက်ရှိမှာလည်းလက်ကျန်မြို့နယ်တွေကို AA ကထိုးစစ်ဆင်နေတာကြောင့်နှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့တိုက်ပွဲအတွင်းအရသာထိခိုက်တေဆုံးဒဏ်ရာရရှိတာတွေရှိနေပြီးတိုင်းနဲ့ချီတဲ့ဒေတာကန်တွေဟာလည်းအိုးအိမ်ဆုံးခွာထွက်ပြေးနေရဆဲဖြစ်ပါတယ်ခင်ဗျာ